မေရိကန်သမ္မတအင်ပီရိုနဲ့ရီပပ်ဘလစ်ကန်ပါတီလွတ်တော်အမတ်ဒေဂျာနေ့ရက်ဆက်တိုက်အပြင်းထန်ဆွေးနွေးညှိနှိုင်းပြီးတဲ့နောက်မှာ fiscal cliff လို့ခေါ်တဲ့အခွန်တိုးမြင့်ကောက်ခံမှုတွေသူ့အလိုလိုဖြစ်ပေါ်ပြီးအစိုးရအသုံးစည်းတွေလည်းတိတိတသာဖြတ်တောက်ပြစ်မဲ့အရေးကနေရှောင်ရှားနိုင်မဲ့အစီအစဉ်တရက်ကိုစီနေအထက်လွတ်တော်ကအတည်ပြုပေးလိုက်ပြီးဖြစ်ပါတယ်။အင်္ဂါနေ့အစောပိုင်းမှာရရှိလိုက်တဲ့အဲ့ဒီသဘောတူညီချက်ကိုထောက်ခံမဲ့89မဲကန့်ကွက်မဲ10မဲနဲ့အတည်ပြုလိုက်တာဖြစ်ပါတယ်။အထက်လွတ်တော်မှာအဲ့ဒီလိုသဘောတူညီချက်ရလိုက်တဲ့အပေါ်သမ္မတအိုဘားမားကချီးကျူးပြောကြားလိုက်ပြီးတော့အောက်လွတ်တော်ကလည်းမဆိုင်မတွနဲ့အတည်ပြုပေးဖို့တိုက်တွန်းလိုက်ပါတယ်။ဒီသဘောတူညီချက်မူကြမ်းကိုမဲခွဲဆုံးဖြတ်နိုင်ဖို့အတွက်ဝါရှင်တန်စံတော်ချိန်နေ့လည်မွန်တဲ့ချိန်မှာအောက်လွတ်တော်စီအိုဘက်ကိုခေါ်ထားပါတယ်။ဒီသဘောတူညီချက်ဟာပြည်ပြည်စုံတဲ့သဘောတူညီချက်မဟုတ်ပေမဲ့လည်းအမေရိကန်နိုင်ငံသားအများစုအပေါ်အခွန်တိုးကောင်းမဲ့အစီအစဉ်ကနေရှောင်ရှားလိုက်နိုင်တယ်လို့အထက်လွှတ်တော်လူနည်းစုခေါင်းဆောင်မစ်ချ်မကောင်းနဲ့ကပြောပါတယ်။ဒီသဘောတူညီချက်ရအောင်အထက်လွှတ်တော်ခေါင်းဆောင်နေနဲ့အတူလက်တွဲလှုပ်ဆောင်ခဲ့တဲ့ဒုသမ္မတဂျိုးဘိုင်ဒန်ကိုလည်းမစ်ချ်မကောင်းနဲ့ကကျေးဇူးတင်စကားပြောကြားခဲ့ပါတယ်။